မနက်ကတိုင်းနာကလင်းရီကိုအခမဲ့ပညာတင်ကြားပေးခဲ့တဲ့တရုတ်နိုင်ငံသားခရီးယန်တယောက်ဆရာဂျွန်ဆန်ကင်းချောင်းကိုတရုတ်ဆိုရကဖမ်းဆီးထားပြီးတော့တောင်းတန်ခုနှစ်မြစ်ချမှတ်ထားပါတယ်။လူတွေစုဆောင်းပြီးတော့နေဆက်ကိုတရားမဝင်ဖျက်ကျော်မှုနဲ့သူ့ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဆရာဂျွန်ရဲ့သူ့ရဲ့မိသားစုတွေကတော့အဖမ်းခံရပြီးကလေးကအဆက်အသွယ်မရဘဲဖြစ်နေပြီးသူ့ပေါ်ပြစ်ဒဏ်ရှော့ပေါက်ပေးစေကြပါတယ်။ဒီအကြောင်းကိုကိုကျော်အောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျ။
တရုတ်လူမျိုးခရီးယန်တယောက်ဆရာဂျွန်ဆန်ကင်းချောင်းဟာမြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေအတွက်အခမဲ့ပညာရေးသင်ကြားပို့ချနေသူတူပါပြီးခဲ့တဲ့နှစ်2019ခုနှစ်မတ်လ5ရက်တုန်းကတော့မြန်မာပြည်ထဲကနေပြီးတော့ပြန်လာတဲ့ဆရာဂျွန်နဲ့တခြားဆရာတူကိုတရုတ်လူမျိုးရေးတပ်ဖွဲ့တွေကယူနန်ပြည်နယ်ထဲမှာဖမ်းဆီးခဲ့ပါတယ်မြစ်ကိုဖျက်ကူးပြီးတော့ပြန်လာတဲ့ချိန်မှာသူ့ကိုစောင့်ဖမ်းခဲ့တာပါအဲ့ဒီချိန်မှာပဲဆရာဂျွန်ကသူ့ရဲ့တယ်လီဖုန်းကိုရေထဲကိုပစ်ချခဲ့ပါတယ်အကြောင်းကတော့အဲ့ဒီတယ်လီဖုန်းထဲမှာမြမတီကတိုင်းနာကလေးငယ်တွေကိုပညာသင်ပေးဖို့သူစီယုံစုဆောင်ထားတဲ့တရုတ်ဆရာ50ကျော်ရဲ့ကိုရေးချက်လက်တွေပါဝင်နေလို့ပဲဖြစ်ပါလေ။ပြီးခဲ့တဲ့လတုန်းကတော့လူတွေကိုစုဆောင်ပြီးတော့တရားမဝင်နေဆက်ထွက်ကျော်မှုနဲ့တရုတ်ဆိုရကဆရာဂျွန်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်ပါလေ။ဒီပြစ်မှုကများသောအားဖြင့်လူကုန်ကူးမှုနဲ့ဖမ်းဆီးတတ်တဲ့အမှုပါ။အသက်58နှစ်ရှိပြီဖြစ်တဲ့ဆရာဂျွန်ဟာအမေရိကန်မျိုးသမီးတူနဲ့လက်ထပ်ထားသူဖြစ်ပေမဲ့အမေရိကန်နိုင်ငံသားကိုမခံယူဘဲတရုတ်နိုင်ငံသားအဖြစ်နဲ့အမေရိကန်မှာအများအားနေထိုင်ခွင့် Green Card ကိုကန်ဆောင်ထားသူဖြစ်ပါလေ။သူမှာသားနှစ်ဦးရှိပြီးတော့အသက်26နှစ်အရွယ်အာမော့စ်ချောင်းကအမေရိကန်ပြည်ထောင်စုမီချီဂန်တက္ကသိုလ်မှာပညာသင်ကြားနေတာပါ။သူ့ရဲ့ဖခင်ဟာလူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဆောင်ရွက်ပေးနေသူတူလည်းဖြစ်ပြီးတော့အားခံရပြီးကလေးကသူတို့မိသားစုနဲ့လုံးဝအဆက်အသွယ်မရခဲ့ဘူးလို့ဆိုပါတယ်။
My dad's work has always been in the southern Chinese region, not just because he is from
Hunan. ကျွန်တော်ကဒီနေ့ကတောင်ပိုင်းဟူနန်နယ်သားတူဖြစ်ပြီးတောင်ပိုင်းနေနာမကမြန်မာပြည်နဲ့ကပ်ရဲ့ယူနန်ပြည်နယ်ထဲမှာပါဆယ်စုနှစ်တည်းနဲ့ကြီးပြီးတော့သူ့ရဲ့အပေါင်းပါတွေနဲ့တမားကျန်းစာတင်ကြားပို့ချမှုတွေတည်းမကပဲလူသားချင်းစာနာမှုဆိုင်ရာစီရင်နာဝန်ထမ်းလုပ်ငန်းတွေပါလှုပ်ဆောင်နေတဲ့သူပါဒီလုပ်ငန်းတွေကိုတရုတ်နိုင်ငံထဲမှာဒါမကမြန်မာလာအိုနဲ့ငွေနှုတ်ပြီးတဲ့နောက်ပိုင်းနီပေါ်နိုင်ငံတွေကိုပါတွားရောက်ပြီးတော့လှုပ်ဆောင်နေခဲ့တာ
ပါမြန်မာပြည်ထဲမှာဆရာဂျွန်လှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေအကြောင်းကိုလည်းတားပြစ်သူအာမော့စ်ချောင်းကရှင်းပြပါတယ
် What he was doing in Myanmar was school building
မြန်မာပြည်ထဲမှာကျွန်တော်ဖေလုပ်တာတွေကတော့စာတင်ကျောင်းတွေဆောက်တဲ့လုပ်ငန်းပါကျောင်းတွေဆောက်ပြီးလို့လုပ်ငန်းလေပတ်လို့ရပြီဆိုရင်မြန်မာအစိုးရရှိတွေအပ်ပါတယ်မြန်မာအစိုးရနဲ့ကျွန်တော်ဖေတို့လုပ်ငန်းနဲ့ဆက်ဆံရေးကတော်တော်ကောင်းပါတယ်မြန်မာပညာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ကျောင်းဆောက်လို့ရေးတွေကိုလုပ်တာပါ
ဆရာကျွန်တော်အဖွဲ့ထူထောင်ခဲ့တဲ့စာတင်ကျောင်းတွေကမြန်မာနိုင်ငံဝပြည်ခုထဲမှာတည်းမဲ့တရားစင်ကျော်ရှိပါတယ်တရုတ်ပြည်လေပိုင်းနဲ့တောင်ပိုင်းမှာလည်းကျောင်းဤကျောင်းသားတမားကျန်းစာတင်တဲ့ကျောင်းတွေကိုဆရာဂျွန်ကတရားစင်ကျော်ထူထောင်ထားတာပါအဲ့ဒီကျောင်းတွေမှာတက်ခဲ့တဲ့တချို့ကျောင်းသားတွေဟာမြမပြည်တွေကဆရာဂျွန်ရဲ့ကျောင်းတွေမှာဆရာဖြစ်တဲ့သူတွေလည်းဖြစ်နေပါပြီမကြာခင်နှစ်တွေအတွင်းကတော့တရုတ်နိုင်ငံထဲမှာထူထောင်ခဲ့တဲ့ဆရာဂျွန်ရဲ့ကျောင်းတွေတော်တော်များများဟာအာဏာပိုင်တွေရဲ့ဝင်ရောက်စီးနင်းမှုတွေနဲ့ပိတ်ပင်မှုတွေကြုံခဲ့ရတယ်လို့ဆရာဂျွန်ကိုအားပေးထောက်ခံသူတွေကပြောကြပါတယ်ကွန်မြူနီဝါဒကြီးဆိုတဲ့တရုတ်နိုင်ငံမှာ protesting ခရီးဘာသာဝင်တွေကအခုဆိုရင်38တန်းကျော်ရှိတယ်လို့တရားဝင်ခန့်မှန်းချက်တွေထုတ်ထားပါတယ်ကျွမ်းကျင်သူတွေရဲ့ခံမှန်းချက်တွေရတော့လာမယ့်ဆယ်စုနှစ်အနည်းငယ်အတွင်းမှာပဲတရုတ်နိုင်ငံဟာကမ္ဘာမှာခရီးယာန်ဘာသာဝင်အများဆုံးရှိလာမယ့်နိုင်ငံလို့ဆိုကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပဲအသစ်ထုတ်ပြန်ခဲ့တဲ့တရုတ်အစိုးရရဲ့ဘာသာရေးဆိုင်ရာစီးနင်းသစ်တွေအရတရုတ်အစိုးရရဲ့ခွင့်ပြုချက်မပါဘဲနိုင်ငံသားကိုဘာသာရေးလုပ်ငန်းတွေနဲ့တွားတဲ့သူဆိုရင်ဒဏ်ငွေအဖြစ်တရုတ်ယွမ်ငွေ2သိန်းအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်ဒေါ်လာ32,000နီးပါးပေးရမယ်လို့ဆိုပါတယ်။အဲ့ဒါကြောင့်လေတရုတ်နိုင်ငံအတွင်းမှာရှိနေတဲ့ခရီးယာန်ဘုရားကျောင်းတွေရဲ့ခေါင်းဆောင်တွေအတွက်နိုင်ငံသားထွက်ဖို့အခက်ကြုံနေရပါတယ်။အခုခရီးယာန်တင်ဟုတ်ဆရာဂျွန်ဆန်ကင်းချောင်းဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနကလည်းအလွန်ဆိုးရင်ပူပန်နေပြီးတော့လူသားချင်းစာနာမှုဆိုင်ရာရှုထောင့်ကနေကြည့်ပြီးသူ့ကိုပြန်လွှတ်ပေးဖို့တရုတ်ဆိုးရကိုတိုက်တွန်းထားတယ်လို့ဆိုပါတယ်။ဆရာဂျွန်ကလည်းသူလွတ်မြောက်လာမယ်ဆိုလို့ရှိရင်လုပ်ငန်းတွေကလည်းနားယူပြီးအမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုနဲ့အတူပြန်ပြီးတော့နေထိုင်ဖို့ရည်ရွယ်ချက်ရှိတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတူက AP သတင်းဌာနကိုပြောပါတယ်